နှစ်ပေါင်းများစွာအပြိုင်ဆိုင်ဖြစ်နေကြတဲ့တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအခြေတင်ဖြစ်စရာတွေနဲ့မကြာခဏတင်းမာမှုတွေပေါ်ပေါက်နေရတဲ့ဟိမွန်နာနေကြာဒေသမှာကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်ရရှိခဲ့ကြပါတယ်။တရုတ်ဝန်ကြီးချုပ်လီကက်ချင်းနဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်တို့တွေ့ဆုံခဲ့ကြပြီးတဲ့နောက်ယုံကြည်မှုတည်ဆောက်ရေးသဘောတူညီချက်တရက်ကိုဒီကနေ့ဗုဒ္ဓဦးနေ့မှာပဲလက်မှတ်ရေးထိုးခဲ့ကြတာပါ။သဘောတူညီချက်မှာတော့စစ်ဖက်ဆိုင်ရာအပြန်အလှန်ဆက်သွယ်မှုတွေတရားမဝင်မှောက်ခုံမှုတွေနဲ့သဘောကပေးအန်ဒီအကြောက်ချင်းနေလို့အခြေအနေမျိုးမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုတွေပါဝင်ပါတယ်။အိန္ဒိယဝန်ကြီးချုပ်ကတော့ဆယ်စုနှစ်တွေနဲ့ချီပြီးကြုံတွေ့နေရတဲ့နယ်စပ်ဒေသကအငင်းပွားမှုတွေအပြည်လာတဲ့တကြောပြန်ကြီးထွားလာတာမျိုးနောက်ထပ်မဖြစ်ရအောင်အခုသဘောတူညီချက်ကအထောက်အကူဖြစ်လာစေလိမ့်မယ်လို့လည်းပြောဆိုခဲ့တာပါ။အပြည်လာထဲမှာတော့အိန္ဒိယကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့နယ်မြေတွေကိုအနည်းဆုံး6မိုင်ကျော်လောက်ထိတရုတ်နိုင်ငံဘက်ကတပ်ဖွဲ့တွေဝင်ရောက်တပ်ဆွဲခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံကဆွဆွဲခဲ့တာပါ။တရုတ်ဝန်ကြီးချုပ်ကလည်းနေကြာဒေသမှာမပြေမလည်ဖြစ်စရာကိစ္စတွေကနှစ်နိုင်ငံဆက်ဆံရေးမှာအဟန့်အတားမဖြစ်သင့်ဘူးလို့ပြောဆိုသွားပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့လည်းဒီကနေ့တွေ့ဆုံမှုရှိနေတဲ့အိန္ဒိယဝန်ကြီးချုပ်ကတော့သူခီးစဉ်ကနေနှစ်နိုင်ငံကြားစီးပွားရေးဆက်ဆံတွေခိုင်မာအောင်တည်ဆောက်နိုင်ဖို့ရည်ရွယ်နေတာဖြစ်ပါတယ်။